ဒီနိုင်ငံမှာဖြစ်ပေါ်နေတဲ့ကိုရိုနာဗိုင်းရပ်စ်ဟာနိုင်ငံတကာအရေးပေါ်အခြေအနေအဖြစ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြာသပတေးနေ့မှာကြေညာလိုက်တာကြောင့်အမေရိကန်ပြည်ထောင်စုကလေကြောင်းလိုင်းတစ်ခုဖြစ်တဲ့ Delta နဲ့ American Airlines တို့ကလည်းဒီနိုင်ငံကိုပြန်တက်မှုတွေရပ်ဆိုင်းထားမယ့်အကြောင်းတောက်ကြာနေမှာကြေညာလိုက်ပါတယ်။ဒီဥပဒေမှာကြီးကိုပြန်တက်နေတဲ့လေကြောင်းခီးစဉ်တွေကိုမလ28ရက်နေ့အထိရပ်ဆိုင်းထားမယ်လို့ American Airlines ကကြေညာလိုက်ပါတယ်။ဒါပေမဲ့ဟောင်ကောင်နဲ့ပြည်ဆွေးနေတဲ့လေကြောင်းအစီအစဉ်တွေကိုတော့ဆက်လက်ထားရှိသွားမယ်လို့ဆိုပါတယ်။ Coronavirus ကအများပြည်သူကျန်းမာရေးကိုအန္တရာယ်ဖြစ်စေတဲ့အခြေအနေရှိတာကြောင့်တရုတ်ပြည်မှာကြီးကိုပြေးဆွဲနေတဲ့လေကြောင်းအစီအစဉ်တွေရပ်ဆိုင်းပေးဖို့လေယာဉ်မှူးများအဖွဲ့ကလေကြောင်းလိုင်းကိုတရားစွဲဆိုတောက်ဆိုခဲ့တာကြောင့်အခုလိုရပ်ဆိုင်းလိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံကိုပြန်တက်နေတဲ့သူတို့ရဲ့လေကြောင်းအစီအစဉ်တွေကို February 6ရက်ကနေဧပြီလ30ရက်နေ့အထိရပ်ဆိုင်းထားမယ့်အကြောင်း Delta Airline ကလည်းပထမဆုံးကြေညာခဲ့ပါတယ်။အမေရိကန်ကနေတရုတ်ပြည်ကိုနောက်ဆုံးပြန်တက်မဲ့လေယာဉ် February 3ရက်နေ့မှာထွက်ခွာမှာဖြစ်ပြီးတရုတ်ပြည်ဘက်ကနေအမေရိကန်ကိုပြန်လာမဲ့နောက်ဆုံးလေယာဉ်ကတော့ February 5ရက်နေ့မှာထွက်ခွာမယ်လို့ဆိုပါတယ်။ United Airlines ကလည်းတရုတ်ပြည်မှာကြီးကိုပြန်တက်နေတဲ့လေကြောင်းအစီအစဉ်တွေကိုရှော့ချမဲ့အကြောင်းအစောပိုင်းမှာကြေညာခဲ့ပြီးမှပြန်တက်မှုတွေကို February 6ရက်ကနေမတ်လ28ရက်နေ့အထိရပ်ဆိုင်းထားမယ့်အကြောင်းပြောကြားခဲ့ပါတယ်။လေကြောင်းလိုင်းတွေရဲ့ပြန်တက်မှုတွေရပ်ဆိုင်းတဲ့အစီအစဉ်တွေဟာအမေရိကန်နိုင်ငံသားရေးဌာနနဲ့ရောဂါကာကွယ်ထိချုပ်ရေးဌာန CDC တို့ရဲ့ညွှန်ကြားချက်နဲ့အညီဆောင်ရွက်မှာဖြစ်တယ်လို့ဆိုပါတယ်။